န်သားများဟာပမာမဟုတ်တဲ့တိုင်းရင်းသားများဖြစ်ကြပါတယ်။သူတို့နေထိုင်တာကတော့60ရာခိုင်နှုန်းသောမြန်မာရဲ့မြေဧရိယာမှာနေထိုင်ကြပါတယ်။တယံသာတပေါ်ကျွယ်ဝပြီးတော့မှနိုင်ငံတော်ကိုပံ့ပိုးပေးနေတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာဆိုလို့ရှိရင်ဒီတိုင်းရင်းသားများရဲ့ဒေသဟာနိုင်ငံသားကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုနေရာများနိုင်ငံတော်စီမံကိန်းများအကြီးစားဖက်ပြိုးရေးလုပ်ငန်းများတောင်းမှုလို့ဒီဒေသခံများဟာမိမိတို့နေရာကနေပြီးတော့မှမောင်းထုတ်ချင်းခံရတယ်နေမည်များဆုံးရှုံးနေရတယ်လေယာဉ်များဆုံးရှုံးနေရတယ်ဒီတယံသာတာကိုအကြောင်းပြုပြီးဖြစ်ပေါ်လာတဲ့တည်တွင်းစစ်များတောင်းလည်းပဲဒီဒုက္ခတွေစခန်းတွေမှာရောက်သွားပြီးတော့မှမိမိတို့ရဲ့ဒေသကိုပြန်လာမနေထိုင်နိုင်ကြပါဘူးဒီလိုအချိန်မျိုးမှာ40ရာခိုင်နှုန်းသောတိုင်းရင်းသားများရဲ့ခံစားမှုဟာနိုင်ငံတော်ရဲ့အရေးဖြစ်ပါတယ်အတမုံတို့ကျမယုံကြည်တာကတော့မြန်မာနိုင်ငံမှာအမှန်တကယ်ငြိမ်းချမ်းရေးရရှိချင်တယ်ဆိုလို့ရှိရင်တိုင်းရင်းသားဒေသများမှာတိုင်းရင်းသားများကိုယ်တိုင်ဒီညာများကိုစီမံခန့်ခွဲနိုင်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးကိုရရှိမှပဲမြန်မာနိုင်ငံကြီးကြီးကြီးထပ်မှဖြစ်ပါတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျမတို့နိုင်ငံတော်မှာထပ်မှပြီးတော့တခြားနည်းတစ်ခါနဲ့နိုင်ငံတော်မှာမတည်ငြိမ်တဲ့ကာလမျိုးပဋိပက္ခမျိုးပြန်လည်ဖြစ်ပေါ်လာမှဖြစ်ပါတယ်။တကောင်စင်းကြောင်ဖြစ်ပေါ်လာတဲ့ပဋိပက္ခကိုကြည့်မယ်ဆိုလို့ရှိရင်ဤတကောင်စင်းဟာနိုင်ငံသားရဲ့40ရာခိုင်နှုန်းဖြစ်တဲ့ပမာမဟုတ်တဲ့တိုင်းရင်းသားများကိုကြီးခိုက်ပြီးပါတယ်။ဤတကောင်စင်းကြောင့်ပဲတချို့သောမျိုးနွယ်စုငယ်များဟာအတိမတ်ပြုခြင်းကနေလုံးဝပျောက်ကွယ်သွားပြီဖြစ်ပါတယ်။တကောင်စင်းမှာတင်းငယ်တဲ့မျိုးနွယ်စုများပျောက်ကွယ်သွားခြင်းဟာအခြားတိုင်းပြည်မှာသာအဲ့ဒီမျိုးနွယ်စုများရှိနေတယ်ဆိုရင်အထူးကိုဂရုစိုက်ပြီးစောင့်ရှောက်ခံရပြီးတော့မှဤမျိုးနွယ်စုများမပျောက်ပြက်အောင်သူတို့ရဲ့မျိုးကိုကာကွယ်ပေးမယ်၊ရိုးရာရင်ကျေးမှုဓလိထုံးဆောင်ကိုကာကွယ်ပေးမယ်သူပြည်ဥဆိုင်ပြီးသူတို့ဒေသမှာသူတို့ရှင်သာနိုင်အောင်ပတ်ပိုးပေးရမှာအစိုးရရဲ့တာဝန်ဖြစ်ပါတယ်။သို့တော်လည်းပဲမြန်မာနိုင်ငံဟာအခုချိန်မျိုးမှာဆိုလို့ရှိရင်ဒီမျိုးနွယ်စုငယ်များသူတို့ကိုသူတို့တည်ရှိတယ်ဆိုတာတောင်မှပေါ်ပြနိုင်မှုမရှိတော့ပါဘူး။ဒီမျိုးနွယ်စုငယ်များဟာမူလကတည်းကနေကမှပညာရေးတမ်းမာရေးအဖက်ဖက်ကနေဒီမှာဖယ်ကျင်ထားခြင်းခံရကြပါတယ်။အတော်များများသောမျိုးနွယ်စုများဟာလက်ရှိချိန်မှာဒုက္ခတွေအနေနဲ့ဒီစခန်းတွေမှာပဲနေထိုင်ရတဲ့အခါမှာဥပမာကချင်မှာဆိုလို့ရှိရင်ခုလုံးလုံးစေဆိုရင်35ရာခိုင်နှုန်းသောကချင်လူမျိုးများခါရည်တွက်မှုမခံရတော့ပါဘူးအဲ့တော့မြမရဲ့ဒီတကောင်စင်းထဲကနေပြောက်ွယ်သွားပြီဖြစ်ပါတယ်ဒီထဲမှာမှပိုသိငယ်တဲ့ဒီနှုံလုံးမီလိုမျိုးညုံနယ်ဆုငယ်များဟာဘဲကြောင်မှာကတ်နီမန်းတောင်မကြည့်တော့ဘူးသူတို့ရဲ့နာမည်ဟာလည်းပဲဒီမြမတမိုင်းမှာတိုင်းရင်းသားတစ်ခုတစ်ဖွဲ့အနေနဲ့လည်းပေါ်လာတော့မှာမဟုတ်ပါဘူးဒါဟာကျမတို့ ethnic cleansing လို့ပြောတဲ့အခါမှာလူတတ်မှုမပါဘဲနဲ့ညုံနယ်ဆုများကိုဖြောင်ပစ်တာဖြစ်နေပါတယ်ဒီတော့အမှန်တကယ်တည်ငြိမ်အေးချမ်းမှုရရှိခြင်းလေဆိုလို့ရှိရင်ဒီသည့်မျိုးနွယ်စုငယ်မှပျောက်ွယ်သွားမှုမရှိဘဲနိုင်ငံတော်အတွင်းမှာအားလုံးစည်းစည်းလုံးလုံးပျော်ပျော်ရွှင်ရွှင်နဲ့ပါဝင်နိုင်တဲ့ပြည်ထောင်စုတစ်ခုဖြစ်အောင်ကြိုးစားပေးရမှာဖြစ်ပါတယ်။လောလောဆယ်မှာမြန်မာနိုင်ငံမှာတိုင်းရင်းသားဒေသမှာအပြည့်ခတ်စရစဲနိုင်မှုငြိမ်းချမ်းမှုကိုတည်ဆောက်နိုင်မှုဆိုရင်အလွယ်ဆုံးဤတစ်ခုရှိပါတယ်။မြန်မာတပ်မတော်ကိုတိုင်းရင်းသားဒေသကနေပြန်လည်ပြီးရုပ်သိမ်းလိုက်ခြင်းဟာအမှန်ဆုံးဖြစ်ပါတယ်။လက်ရှိအချိန်ဒီမှာ2017ကတည်းကနေတိုက်နေတဲ့ဒီစစ်ပွဲမှာဗေတိုင်းရင်းသားတပ်ဖွဲ့ကမှသူတို့ရဲ့နေရာကနေပြီးထွက်ပြီးမြန်မာတပ်မတော်ကိုတွားရောက်တိုက်ခိုက်မှုမရှိသေးပါဘူးမြန်မာတပ်မတော်ကသာအခုချိန်မှလည်းပဲသကောင်စင်းကိုအကြောင်းပြတယ်တခါတလေလည်းဒီတစ်လုံငန်းကိုအကြောင်းပြပြီးမှတိုင်းရင်းသားတွေတွားရောက်တိုက်ခိုက်နေတာဖြစ်ပါတယ်ဒါမျိုးကိုရက်တန်းကရက်တင်ပါပြီဒီမှာယုံကြည်တာကပြည်ထောင်စုဆိုတာတိုင်းရင်းသားများအားလုံးရဲ့မြေဖြစ်ပါတယ်ဒီတိုင်းရင်းသားများဟာပင်လုံစာချုပ်ကိုထိုးတဲ့အတွက်ကြောင့်မို့လို့ပြည်ထောင်စုဆိုတဲ့သကလုံးမြန်မာနိုင်ငံမှာပေါ်လာတာဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြန်ဖြစ်ဖို့တိုင်းရင်းသားများကိုတင်လုံအတိုင်းကတိကိုပြုထားတဲ့နေမြေများမှာပြန်လည်ပြောရှင်းစွာနေထိုင်ခွင့်ပေးရမှာဖြစ်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်